မြန်မာနိုင်ငံမှာအခုသတင်းပတ်အတွင်းကြားရောက်မယ်လို့ခန့်မှန်းထားတဲ့မဟာဆင်ဆိုင်ကလုန်းမုန်တိုင်းဟာရခိုင်ပြည်နယ်ကိုချဉ်းကပ်လာတာကြောင့်အဲ့ဒီမှာရှိတဲ့ရွှေပြောင်းဒုက္ခသည်တို့အတွက်စိုးရိမ်ရတဲ့အခြေအနေရှိတဲ့အကြောင်းလူခွင့်ရေးဆောင်ကြည့်လေးလာရေးအဖွဲ့ကပြောပါရယ်မုံတိုင်းဟာရခိုင်ပြည်မြောက်ပိုင်းဒေသကိုကြားရောက်ဖို့လာလာရှိတာကြောင့်အဲဒီကတောင်းနဲ့ချီတဲ့မွတ်စလင်တွေအတွက်အန္တရာယ်ရှိနေတယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးအဖွဲ့ကြီးကပြောပါရယ်မြန်မာအာဏာပိုင်တွေအနေနဲ့မုံတိုင်းမဝင်ခင်မှာပြင်ဆင်မှုတွေလုပ်နေတယ်ဆိုပေမဲ့အဲဒီမွတ်စလင်ဒုက္ခသည်တွေကိုဘေးကင်းတဲ့နေရာကိုရွှေ့ပြောင်းမှုတွေမလုပ်သေးဘူးလို့လည်း HRW ကဆွဆွဲထားပါရယ်ဒီအကြောင်းသတင်းပြည်စုံကိုတော့ဆက်သွယ်မိမြန်ထားတဲ့ကိုသားညွန့်ဦးကတင်ဆက်ပေးမှာဖြစ်ပါရယ်ရှင်
ပြည်ကနှစ်တုံးကရခိုင်ပြည်နယ်ပြည်ပခါတွေကြောင့်ထွက်ပြေးကြတဲ့တောင်းနဲ့ချီတဲ့မွတ်စလင်ဒုက္ခသည်တွေကိုမုံတိုင်းဘေးလွတ်ရာအမြင့်ပိုင်းဒေသတွေကိုအများဆုံးရှေ့ပြောင်းပေးဖို့ဆိုပြီးတော့ HRW လူခွင့်အဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုတာပါ။2012ခုနှစ်ဇွန်လကစခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းဒီရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာနဲ့ကမန်မွတ်စလင်ခမန်းကြီးတသိန်း4000လောက်ရဲ့တဝက်ဟာရေလွှမ်းမှုတတ်တဲ့လေကွင်းတွေနဲ့ကမ်းရိုးတန်းဒေသတွေမှာနေထိုင်နေကြရတယ်လို့ HRW ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။မဟာဆင်ဆိုင်ကလုန်းမုန်တိုင်းဟာအခုဒီမေလ15ရက်နေ့ကြာလို့ရှင်မြန်မာနိုင်ငံအနောက်ချိုင်းနဲ့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းဒေသကိုဝင်ရောက်နိုင်တယ်လို့ခန့်မှန်းထားတာမို့လို့အဲ့ဒီဒုက္ခသည်တွေအတွက်အလွန်အင်းအသက်အန္တရာယ်ရှိတယ်ဆိုပြီးတော့ဖော်ပြပါရတယ်။မြန်မာဆွေရကတော့သူတို့အနေနဲ့မုန်တိုင်းသတိပေးချက်တွေနဲ့အတူပဲမုန်တိုင်းဝင်ရောက်နိုင်ခြေရှိတဲ့ဒေသတွေကလူတွေကိုဘေးကင်းရာအမြင့်ပိုင်းတွေကိုရှေ့ပြောင်းနေရာချထားပေးနေတယ်လို့ထုတ်ပြန်ထားပါရ။ကုလသမဂ္ဂရဲ့ OCHA လူသားချင်းကူညီမှုဆိုင်ရာညှိနှိုင်းမှုရုံးရဲ့ထုတ်ပြန်ချက်ထဲမှာတော့မုန်တိုင်းကြောင့်မလို့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွင်းကလူဦးရေ 8.2 တန်းအတွက်အသက်အန္တရာယ်ချင်းချောက်မှုတွေရှိနေတယ်လို့ဆိုပါတယ်။မြန်မာအာဏာပိုင်ဘက်ကပြင်ဆင်မှုတွေနေရာချထားမှုတွေလုပ်နေတယ်ဆိုသလိုပဲလူသားချင်းစာနာကူညီမှုအဖွဲ့တွေကလည်းဒီအခြေအနေတွေကိုရောနေရာချထားမှုလုပ်ငန်းတွေကိုပါစောင့်ကြည့်ကဲခတ်နေတယ်လို့ဖော်ပြပါတယ်။တစ်ချိန်တည်းမှာဒီဒုက္ခသည်တွေကိုစစ်ကားတွေနဲ့ရွှေ့ပြောင်းပြီးတာစစ်တပ်ဝင်တွေမှနေရာချထားပြီးတာတွေကိုဒုက္ခသည်အချို့ကလက်ခံဖို့အတွက်တွန့်ဆုတ်နေတယ်လို့လည်းဖော်ပြပါတယ်။HRW လူခွင့်အဖွဲ့ကပြောခွင့်ရသူတောင်မလနက်စကီကတော့မွတ်စလင်ဒုက္ခသည်အများစုကိုမနေ့ကအထိရွှေ့ပြောင်းမှုတွေမလုပ်ရသေးဘူးလို့ VOA ကိုပြောပါတယ
်. There were no preparations first of all. And as of yesterday, the vast majority of IDPs were not.
ပြင်ဆင်မှုရှိတယ်ဆိုတာမဟုတ်ပါဘူး။မနေ့ကဒီ IDP ဒုက္ခသည်တွေအများစုကိုရွှေ့ပြောင်းမှုတွေမလုပ်ရသေးပါဘူး။ဒီနေ့တော့ပြင်ဆင်ဆောင်ရွက်မှုတွေလုပ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။မနေ့ကအထိတော့ဒုက္ခသည်6000ကျော်ဟာရေပေးတံခံရလေးရှိတဲ့ဒေသတွေမှာရှိနေတော့မှာပဲဒီလူတွေကိုနေရာရွှေ့ပေးဖို့ဆိုပြီးတော့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ရခိုင်ပြည်နယ်အာဏာပိုင်နဲ့ဦးသိန်းစိန်စိုးရတို့ကပြီးခဲ့တဲ့လတွေကလေးကတိုက်တွန်းခဲ့တာပါဒါပေမဲ့ရေးယူဆောင်ရွက်ပေးခြင်းမရှိပါဘူးအခုရွှေ့ပြောင်းနေရာချပေးတယ်ဆိုတာစစ်တွေနာလူအနည်းစုကိုပါအ
ိုချာရဲ့ထုတ်ပြန်ချက်မှာတော့ရခိုင်မြောက်ပိုင်းမောင်းနှောင်းဒေသမှာရွှေ့ပြောင်းနေရာချထားမှုတွေဟာအခြားနေရာတွေမှာတက်နှီးကွေးနေတယ်လို့ဖော်ပြပေမဲ့ဘာကြောင့်လဲဆိုတာကိုတော့အသေးစိတ်မပြောထားပါဘူး။အဲ့ဒီမှာရှိတဲ့စုစုပေါင်းကြေးရွာ64ရွာကိုပြောင်းရွှေ့နေရာချထားမှုတွေလုပ်ဖို့ရှိတယ်လို့ဖော်ပြပါရယ်။ဘေကင်းရွာရွှေ့ပြောင်းနေရာချထားမှုတွေကိုမေလ13ရက်နေ့ကစတင်ခဲ့ပြီးတော့အခုဒီမေလ15ရက်နေ့မှာအတော်များများပြီးစီးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအစိုးရဘက်ကခန့်မှန်းထားတယ်လို့လည်းဆိုပါရယ်။ပြီးခဲ့တဲ့နှစ်တုန်းကပြည်ပခါတွေအကြမ်းဖက်မှုတွေရှိခဲ့တာမို့လို့ဒေသအတွင်းမှာလူမှုအတိုင်းအဝိုင်းနှစ်ခုကြားစိုးရိမ်ချက်တွေကလည်းရှိနေသေးပါဒါကြောင့်လည်းမုံတိုင်းအကျိုးပြင်ဆင်နေရချထားရေးကိစ္စတွေမှာလည်းအဲ့ဒီစိုးရိမ်ချက်တွေနဲ့မပြေလည်မှုတွေရှိနေတယ်လို့သိရပါတယ်။မွတ်စလင်ခေါင်းဆောင်တွေကလည်းမွတ်စလင်အတိုင်းအဝိုင်းအနေနဲ့အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းနေတယ်လို့အိုချာရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။လူသားချင်းစာနာကူညီအဖွဲ့တွေစီးဖွဲ့တွေကလည်းမုံတိုင်းဝင်ရောက်ခဲ့လို့ရှိရင်မုံတိုင်းအလွန်အခြေအနေကာလမှာကယ်ဆယ်ကူညီရေးလုပ်ငန်းတွေကိုလုပ်ကိုင်နိုင်ဖို့အတွက်ပြင်ဆင်ဆောင်နေတာတွေရှိပါတယ်။တောင်ကတော့ဒီမြန်မာအာဏာပိုင်အနေနဲ့လူသားချင်းကူညီရေးအဖွဲ့တွေကိုဝင်ရောက်လုပ်ကိုင်ခွင့်ပေးတယ်လို့သူရဲ့အကြံပြုချက်တွေကိုလည်းအာဏာဝင်တွေဘက်ကနားထောင်မှုလိုမယ်လို့ပြောပါတယ
် They have allowed the humanitarian groups to access the area but they have not been listening to the humanitarian groups which have been saying
အဲ့ဒီဒေသကိုလူသားချင်းစာနာမှုဂူညီပေးအဖွဲ့တွေတွားရောက်ခွင့်ပေးတာမှန်ပါတယ်ဒါပေမဲ့ခက်တာကတော့အခုမိုးရာသီကိုရောက်လာပြီဆိုတော့သူတို့ဘေးကင်းလုံခြုံတဲ့နေရာမျိုးတွေမှာနေရာရွှေ့ပြောင်းချပေးဖို့တိုက်တွန်းတာကိုအာဏာပိုင်တွေကနားမထောင်တာပါ
အခုလိုမျိုးရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုမုံတိုင်းဝင်မယ်ဆိုရဲစိုးရိမ်ချက်ကြားထဲမှာပဲမြန်မာသမ္မတဦးသိန်းစိန်ဟာဒီရပိုင်းအတွက်မှာအမေရိကန်ပြည်တော်စုကိုနိုင်ငံတော်ခီးစဉ်ဖြစ်စတင်ဖို့လည်းရှိနေပါတယ်။မနေ့ကဒီသမ္မတရုံးရဲ့ website စာမျက်နှာမှာတော့မုံတိုင်းနဲ့ပတ်သက်ပြီးတော့ကြိုတင်ညှိနှိုင်းအစည်းအဝေးကိုသမ္မတဦးသိန်းစိန်ကိုယ်တိုင်ဦးဆောင်စည်းဝေးခဲ့တာကိုဖော်ပြထားပါတယ်။တဘောဘေးရန်ကြီးရဲ့ဆိုတာကိုတားဆီးလို့မရပါပဲ။ထိခိုက်ဆုံးရှုံးမှုအနည်းဆုံးဖြစ်အောင်ဆောင်ရွက်သွားရမယ်ဆိုပြီးတော့အဲ့ဒီအစည်းအဝေးမှာသမ္မတဦးသိန်းစိန်ကတိုက်တွန်းပြောကြားထားတာတွေ့ရပါတယ်ခင်ဗျာ။